ပါရှင်2015ထွေထွေရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေတဲကပထမဦးဆုံးတွေ့ကြုံဖြစ်လွှတ်တော်တက်ကြမဲ့အမျိုးသမီးအမတ်တွေရဲ့အကြောင်းကိုခြေလန်းတိုင်းမှာပန်းပွင့်စီဆိုတဲ့အမျိုးသမီးအပတ်စဉ်ကဏ္ဍကနေစူးစီးတင်ဆက်ဖို့အစီအစဉ်ထားပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်း133ဦးရွေးချယ်ခံရပါတယ်။ဒါကြောင့်လာမယ့်ဒုတိယလွှတ်တော်တက်တန်းအတွင်းမှာပထမဦးဆုံးလွှတ်တော်တက်ကြမဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေတဲကအရင်ဆုံးဒေါ်သက်သားနယ်ဝင်းနဲ့မိတ်ဆက်ပေးချင်ပါတယ်ရှင်။သူကရန်ကုန်တိုင်းဒေသကြီးတာကေတာမြို့နယ်လွှတ်တော်မဲဆန္ဒနယ်နှစ်အတွက်ရွေးချယ်ခံရတာပါဒေါ်သက်သားနယ်ဝင်းက NLD ပါတီကပဲတာကေတာမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းနဲ့အတူမဲဆွယ်စည်းရုံးစဉ်ကာလတုန်းကဓာတ်နယ်ရန်ပြူတိုက်ခိုက်ခံခဲ့ရသူတွေကတဦးလည်းဖြစ်ပါတယ်လာမယ့်ဒုတိယလွှတ်တော်တက်တန်းအတွင်းမှာဒေါ်သက်သားနယ်ဝင်းကသူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လဲကျွန်မကိုအခုလိုပြောပြထားပါတယ်ရှင
်အားလုံးသိကြတဲ့အတိုင်းဟို28ရက်နေ့ကတွေ့တဲ့အောင်ကမေစုပြောထားတာပေါ့နော်ကျွန်မတို့တွေစာရီဖတ်ရမယ်ပေါ့နော်စာရီကြက်ရမယ်ဖတ်ရမယ်တော့မဟုတ်ဘူးစာရီကြက်ရမယ်ပြီးလို့ရှိရင်ပါတီမူဝါဒတွေဟိုပါတီသမိုင်းကြောင်းတွေ constitution တွေဒါတွေကိုဟိုကျိန်နေအောင်ဖတ်ထားရမယ်ပေါ့ပြီးတော့အင်္ဂလိပ်စာလေ့ကျင့်ထားရမယ်ပေါ့နော်အခုကျွန်မတို့ကအခုဒီကာလမှာတော့ဘာတွေလုပ်နေလဲဆိုတော့စင်းမိုင်းရောရေကောက်ပွဲစင်းနေလုပ်နေတာပေါ့အခုအသီးသက်အချောတင်မှုလုပ်နေကြပါတယ်ပြီးလို့ရှိရင်ဒီကျွန်မတို့တာဂီတာမျိုးနဲ့တိုက်ဒေတာဖြစ်တဲ့အတွက်ကျွန်မရဲ့တာဂီတာမျိုးနဲ့အတွက်ဘာတွေလိုအပ်နေလဲအဲ့ဒါတွေကိုတော့ကျွန်မတို့အသေးစိတ်လေ့လာနေတယ်ဟိုခုချိန်မှာတော့ကျမတို့လုတ်ပိုင်ခွင့်မရှိသေးဘူးလုတ်ပိုင်ခွင့်ရှိလို့ရှိရင်ဥမာဟိုရေနှောင်းတွေပေါ်ရမယ်ဒီအမိုက်ကောင်းမဲ့အစီအစဉ်ကတော့ဒီကာလအတွင်းစမှာပေါ့ရေနှောင်းတွေပေါ်ရမယ်သူရောကားကျက်တဲ့ကိစ္စပေါ့နော်မှတ်ပုံတင်ကိစ္စအဲ့လိုမျိုးလကောင်းချင်းကိစ္စအဲ့လိုမျိုးလေးတော့တွေးနိုင်အောင်တော့ကျမတို့ကျမရေချွာပြစ်ထားစိတ်ကူးထားပါတယ်
အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ရန်ကုန်တိုင်းဒေသကြီးအတွင်းမှာအမျိုးသမီးရေးတွေကိုပိုးပြီးတော့ဆောင်ရွက်သွားခြင်းနဲ့ဆရဲသူ့ရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့လေ
အမျိုးသမီးကဏ္ဍအနေနဲ့ကတော့ကျမတို့2015ရွေးကောက်ပွဲကြော်ညာစာတမ်းမှာပါပြီးသားလေအမျိုးသမီးကဏ္ဍ၊ညီအစ်ကိုကဏ္ဍ၊ကျမရေးကဏ္ဍဒီကဏ္ဍအသီးသီးကိုဘယ်လိုလုပ်မလဲဆိုတာကတော့အဲ့ဒီရွေးကောက်ပွဲကြော်ညာစာတမ်းအတိုင်းမှာပဲနိုင်ကျင့်ခံရတဲ့ကိစ္စတွေဥပဒေတိုင်းရေးမယူနိုင်တာအဲ့ဒါကြီးတရားဥပဒေစိုးမိုးရေးရှိအောင်ပဲအရင်ဆုံးကျမတို့စူးစမ်းရမှာပါကျမတို့တက်တန်းကြလို့ရှိရင်တော့ energy ကလူအစိုးရဖွဲ့နိုင်ပြီဆိုလို့ရှိရင်အဲ့လောက်တော့ခက်ခဲမှုမရှိဘူးအဲ့ဒီအတွက်ကတော့ကျင့်စဉ်နေတော့မှာပဲ
ပထမဦးဆုံးလွှတ်တော်အတွေ့အကြုံမှုစိတ်လှုပ်ရှားမှုရှိရဲ့လို့လည်းဒေါ်သက်သားနယ်ဝင်းကပြောပါတယ
်စိတ်လှုပ်ရှားမှုရှိပါတယ်ကိုယ်လည်းအတွေ့အကြုံမရှိဘူးဆိုတော့ပေါ့နော်နောက်ကိုလုံနိုင်ရမယ်ပေါ့ဒီမှာဘနောက်ဆက်စီပဲများများကိုတိုင်းတာဝန်ယူပြီးတော့ဒီလွှတ်တော်အမေစုပြောသလိုပဲအလိုအခက်ခဲတွေပဲရှိရှိဘနောက်ဆက်စီပဲများများနောက်ကိုလုံနိုင်ရမယ်ဆိုတော့စိတ်ကတော့ပြင်ဆင်ထားပါတယ်
ဒါကတော့ရန်ကုန်တိုင်းဒေသကြီးအတွက်ရွေးချယ်ခံထားရတဲ့ NLD ပါတီကတာဂေတာမျိုးနယ်ရဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်သက်သားနယ်ဝင်းမှရှင်။အခုတော့နောက်ထပ် NLD ပါတီရဲ့အမျိုးသမီးကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်မြတ်သိန်ကီမော်နဲ့လည်းမိတ်ဆက်ပေးချင်ပါတယ်။ဒေါ်မြတ်သိန်ကီမော်ကမွန်ပြည်နယ်မူရုံမျိုးနယ်ရဲ့ပြည်နယ်အမှတ်1နေရာကနေရွေးချယ်ခံရတာဖြစ်ပါတယ်။သူကလက်ရှိမွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်နဲ့ရှင်ပြန်ရသူဖြစ်ပြီးတော့ဝန်ကြီးချုပ်ဦးအောင်မြင့်ကိုအနိုင်ရထားတဲ့အမျိုးသမီးကိုယ်စားလှယ်လည်းဖြစ်ပါတယ်။ဒေါ်မြတ်သိန်ကီမော်ကလွှတ်တော်ထဲမှာသူ့ရဲ့ပြည်နယ်အတွက်ရည်ရွယ်ချက်၃ခုနဲ့လှုပ်ဆောင်သွားဖို့အတွက်ရည်မှန်းထားတာနဲ့ပတ်သက်ပြီးတော့လည်းပြောပြထားတာကိုနားဆင်ကြည့်ပါဦးရှင
်။ဒီကရင်နေလဲဆိုလို့ရှိရင်ပြည်ရဲ့အဆင့်တန်းလဲနေတယ်အဲ့ဒါတွေကိုဆိုလို့ရှိရင်ပြည်ချင်းကြောင်းလဲမှုအတွက်အဲ့ဒါတွေလုပ်မယ်ပြီးလို့ရှိရင်ပြည်သားလေးဆိုလို့ရှိရင်ကိုလောကနေရာကိုအကျိုးခံစားဖို့မရှိဘူးအဲ့ဒီဥစ္စာတွေကိုလည်းအကျိုးခံစားဖို့ရှိအောင်ဆိုတော့လုပ်ပြီးဖြစ်နေပါတော့တော်လို့ရှိရင်လူငယ်တွေကြောက်ပါတော့လူငယ်တွေဟာဆိုလို့ရှိရင်လမ်းစားပြနေတယ်သူတို့ပြနေတဲ့လမ်းစားတွေကိုဆိုလို့ရှိရင်သူတို့အနာဂတ်အတွက်ကိုဆိုလို့ရှိရင်လမ်းစားဆွေးပေးခြင်းနဲ့အခုဆိုလို့ရှိရင်လူငယ်တွေဟာဆိုလို့ရှိရင်ဘုရင်စေဝါတွေသုံးစွဲနေရမျိုးတို့ပြီးလို့ရှိရင်အလောက်ကမရှိဘူးသူတို့ကဘာလို့ရမှာမသိဘူးဖြစ်နေတာမျိုးတို့ပေါ့နော်အဲ့ဒါမျိုးတွေတော့ဆိုသူတို့လမ်းတွေကိုဆွေးပေးခြင်းနဲ့ပေါ့နော်အခုဒီသုံးချက်ကိုလုပ်နေရင်းနဲ့လည်းအမျိုးသမီးတွေကြောက်ဖို့ဟိုတွေပါသွားမှာပေါ့လေအားလုံးကိုထည့်သွားမှာပဲလေဒီကံကသမီးကြီးအရင်ဆင်းရဲသားပါကရင်ပါပြမှုတော့လောက်ပြီးမှုရှိလို့ပါဒီမှာလောက်ပြီးနိုင်တဲ့အရာတွေကိုဟိုလောက်ပြီးမယ်လို့ပဲတတိပေးထားတယ်သူတို့ကဖြစ်ချင်တယ်သူတို့ဖြစ်ချင်တဲ့ဆန္ဒကိုလည်းသူကအကောင့်ထဲပို့ပေးမှာအဲလောက်တယ်ရလို့ရှိရင်တော့ဒီမှာဖြစ်ချင်တဲ့ဥစ္စာတွေတော့ဖြစ်အောင်တောင်းဖို့ပေါ့နော်အဲလိုဥစ္စာတွေတော့ရှိတယ်ပေါ့ဒီလူတွေကလည်းဒီမှာတွေဒုက္ခရောက်နေတယ်ဆိုတော့သူတို့ရဲ့အပေါ်မှာဘယ်လိုဖြစ်လဲကိုကနေပြီးတော့ပြင်ဆင်ပေးလာတဲ့အတန်းတာတစ်ခုထည့်ဖို့ရအောင်တောင်းပေးမှုတော့စီစဉ်ရှိတော့ပါ
မွန်ပြည်နယ်မူရုံမြို့နယ်ရဲ့ NLD အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဒေါ်မြတ်သိန်ကီမော်ပါရှင် နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွှေကောက်ပွဲရဲ့ရလအရလာမယ့်ဒုတိယလွှတ်တော်တက်တန်းအတွင်းမှာအမျိုးသမီးအမတ်ဦးရေဟာပြီးခဲ့တဲ့2014ရွှေကောက်ပွဲကရွေးချယ်ခံရတဲ့ဥယျာဉ်ထက်2ဆပိုများနေပါတယ်အထူးသဖြင့်တော့လက်ရှိအစိုးရကအမျိုးသမီးမြောက်ဖွံ့ဖြိုးတိုးတက်ရေးဆွဲမဟာဗျူဟာစီမံကိန်းကိုရေးဆွဲခဲ့ပေမဲ့အကောင့်အထည်မပေါ်လာတာမို့လာမယ့်အစိုးရတက်တန်းအတွင်းမှာအမျို ဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရနာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှာလည်းရွေးချယ်ခံရတဲ့အမျိုးသမီးလှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အကြောင်းပြောပြရင်ကျမတို့ပြန်ဆုံရအောင်ပါနော်နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်